ခုမြန်မာနိုင်ငံမှာဒီတန်တော်စင်ကြာနယ်ကိုပြန်ကြားရေးဝန်ကြီးဌာနကတရားစွဲတော့မယ်ဆိုပြီးတော့သူတင်ထုတ်ပြန်လိုက်ပါတယ်ဆိုတော့ဂျာနယ်ထဲမှာအဓိကကတော့သမရရဲ့ဂုဏ်သိက္ခာကိုပေါ့လေထိခိုက်တဲ့ရေးသားမှုတွေဖော်ပြတာကြောင့်လို့လည်းပြန်ကြားရေးရပြောပါတယ်အခုလိုမျိုးနိုင်ငံအကြီးအကဲတွေကိုပေါ့နော်ဒီဝေဖန်ကြတဲ့တွန်းတွေဆောင်းပါးတချို့တွေကိုလည်းကျွန်တော်တို့တွေ့ရတာရှိပါတယ်ဆရာအဲ့ဒီတော့ခုဒီဘာကြောင့်တန်တော်စင့်ကိုဒီတရားစွဲတယ်လဲဆိုရဲမေးခွန်းတွေကလည်းထွက်လာပါတယ်ဆိုတော့ဒီအခြေအနေတွေပေါ်မှာဆရာအရင်ဆုံးဘယ်လိုမြင်ပါလဲရှင
်ကျွန်တော်တို့မြန်မာနိုင်ငံဆန္ဒရှင်ရဲ့ပကတိအခြေအနေကိုသိဖို့လိုတာပေါ့ဗျာမြန်မာဆန္ဒရှင်တို့ကဟာနိုင်ငံတကာအဆင့်ဆိုတာထားပါတော့ဗျာမြန်မာနိုင်ငံရဲ့အဆင့်တွေကိုကျွန်တော်တို့မီဒီယာကအတော်ကြီးဟိုတားကြောဖြတ်ခံရတယ်လို့ပြောကြတယ်။ generation ကပြတ်ဆွတ်သွားတယ်ဗျ။ပြန်ပြီးတဲ့အခါကျတော့လေကျွန်တော်တို့ကလမ်းမကမှတစ်စီးပြီးတစ်ဆင့်ပေါ့ဗျာ။ပြန်ရတာမဟုတ်ဘူး။ဒီကြားထဲကနေပြီးတော့တာနေစင်းလောကမှာလေရောထွေးနေတဲ့ကိစ္စတွေအများကြီးရှိတယ်။ရှုပ်ထွေးနေတဲ့ကိစ္စတွေအများကြီးရှိတယ်။တော့စာနေစင်းထဲမှာလေရောနှောနေတဲ့အစွဲတွေကအများကြီးရှိနေတယ်ပေါ့ဗျာ။ဒီအစွဲတွေကိုအစိုးရဘက်ကလည်းအမြင်မကြည့်ဘူးပေါ့ဗျာ။ဟိုကျွန်တော်တို့ဒီဘက်ကပြည်သူတွေဘက်ကတည်းရက်တည်နေရတဲ့စာနယ်ဇင်းကလည်းပဲအစိုးရပေါ်သေးအမြင်မရှိဘူးပြ။ကျွန်တော်တို့ဘက်ကလည်း qualify မဖြစ်ဘူးလားဒါရိုးတော့ကျွန်တော်ဝါခါပဲပြ။ဒီဘက်ကလည်းသိပြီးတော့ sensitive ဖြစ်တယ်ဗျ။ဒီအချိန်မှာဒီတာနိုစင်းပြဿနာတည်းအခမ်းဖြစ်သွားတာပဲဗျ။ဒါတခုပေါ့
။အခု channel ထဲမှာဖော်ပြလိုက်တာကဒီ channel ရဲ့ editor အပေါ်မဟုတ်ဘဲနဲ့ interview မှာပြောဆိုချက်ဖြစ်နေပါတယ်ဆရာ။အဲ့တော့ပြောဆိုတဲ့သူမှာပဲတာဝန်ရှိတယ်ဆိုတဲ့သုံးသပ်ချက်တွေလည်းရှိပါတယ်။ဒါဟာလွတ်လပ်စွာပြောဆိုခွင့်ကိုထိန်းချုပ်တယ်ဆိုရဲအမြင်နဲ့သုံးသပ်ချက်တွေလည်းရှိပါတယ်။ဒီပေါ်မှာရောဆရာဖို့တောက်ကြဘယ်လိုမြင်ပါလဲရှင်
။ကျွန်တော်ဘက်ကပြောမယ်ဆိုရင်တာမန်ပြည်သူကြောင်းနေနဲ့ကျွန်တော်ပြောမယ်ဗျာ။ဥပမာလေးတစ်ခုပြောရရင်တရားသူတယောက်ရဲ့ဂုဏ်သိက္ခာကိုလူတယောက်ကလေးစားရတာရင်ကျင်းမှုပဲဗျာ။ဒီရင်ကျင်းမှုဘောင်တော့ကျွန်တော်တို့သတင်းစာကလည်းကြော်လို့မရဘူး။တာမန်ပြည်သူတယောက်ကလည်းကြော်လို့မရဘူး။အခုကျွန်တော်တို့မြင်တာကတော့ပုဂ္ဂိုလ်ဒေါသတာလျောက်ပြောတဲ့စကားမျိုးကြီးရာဒီကြီးပါလာတော့ညာတော့လို့ကျွန်တော်လည်းလိုပဲထင်တယ်ဗျ
ဟုတ်ကဲ့
ဒီကနေ့ကျွန်တော်ပြောပြပါပြီ
အနောက်နိုင်ငံတွေမှာတော့ဆရာဒီသမရတို့နိုင်ငံအကြီးအကဲဟလာဝန်ကြီးချုပ်တို့ကိုပဲဖြစ်ဖြစ်ဝေဖန်တဲ့စာရီတယောတဲ့စာရီကတ်တွန်းတွေမျိုးပေါ့လေဟိုအများကြီးရေးကြဆွဲကြပြောကြတာရှိပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာအခုလိုမျိုးပေါ့နော်ဒီသမရအပါဝင်နိုင်ငံခေါင်းဆောင်တွေကိုတယောရာတွေဝေဖန်တာတွေဖြစ်လာတဲ့အခါမျိုးတွေမှာထိန်းချုပ်နိုင်ဖို့အတွက်မြန်မာနိုင်ငံမှာအဲ့ဒီလိုဥပဒေရှိပါသလားရှင်ဥပဒေကန့်သက်ထားတာရှိပါသလားဥပဒေရှိပါလားရှင
်ဥပဒေကနှစ်မျိုးရှိပါတယ်ဗျတစ်မျိုးကသတင်းမီဒီယာဥပဒေဆိုတာတတ်ရှိပါတယ်ဗျအဲ့ဒီ new ဥပဒေဆိုတာတတ်ရှိပါဒါဥပဒေထားပြီးတော့ပြီနောက်တစ်ခုကတရားဥပဒေကတတ်ရှိပါတယ်ဗျဒါရာဇဝတ်ကြောင်းဆိုင်ရာဥပဒေရှိတယ်ဟိုတရားမဥပဒေရှိတယ်အဲ့ဒီဥပဒေအဲ့ဒီဥပဒေတွေနဲ့တစ်ခုမဟုတ်တစ်ခုနဲ့တော့သွားပြီးညှိတယ်ဗျဒါကတော့ဘယ်ရေးသားပဲဖြစ်ဖြစ်ပေါ့ဗျာညှိတယ်ပေါ့ဗျာအခုတာတော်စင်းရေးတဲ့အရေးသားကဒိန်းစာဒီကလိုက်နာရှင်းသုံးအပ်တဲ့အရေးသားမျိုးတဲ့ဆိုလွန်ခဲ့နေတာအမှန်ပဲဗျာဒါကျွန်တော်ကတော့ဟိုမမကကမပြောရမှာပဲဗျာ
တ
ပည့်ကြီးမမြဲတာများတာကောက်ကျစ်ဆင်းလဲတဲ့အကြံဉာဏ်နဲ့များတယ်လို့ကျွန်တော်ကတော့မခံဘူးဗျာဒါပေမဲ့အစိုးရဘက်ကကြည့်တော့ဒါသမင်းသက်သက်ကြီးကိုကောက်ကျစ်ဆင်းလဲဆိုတာရေးတယ်လို့ယူဆပုံရတယ်ဗျာတော်မို့ဒီလိုမျိုးပေါ့နော်ဟိုအရေးကြီးတဲ့အခြေရောက်လာတယ်ပေါ့ဗျာဒီမနေ့ဟိုဥပိုက်ထွေဒူးဝင်ကြီးဥပိုက်ထွေကနေပြီးတော့ပြောတယ်သူပြောပါတယ်တရင်းလာဒီတရင်းကြံနေဒီမှာကမ်းမှန်ပေါ်ရောက်ဖို့ပေါ့ဒါတရားစွဲတာလို့အဲ့လိုပြောတယ်သူပြောပါတယ်ဒါလူကျွန်တော်ကိုရန်ကုန်ဖို့ဆိုတာကျနေကျွန်တော်လာပြီးအင်တာဗျူးလုပ်ပါတယ်ဟုတ်တရင်းစာတွေကိုလမ်းမှန်ကမ်းမှန်ပေါ်ရောက်ဖို့တရားစွဲတာဒါမိသားမဟုတ်ဘူးဗျာတရားစွဲမှာရမှာကမ်းမှန်ရောက်ဖို့မဟုတ်ဘူးရောက်မှာမဟုတ်ဘူးလို့ကျွန်တော်ဒီတိုက်ပြောပါတယ်
ဟုတ်ကဲ့ဒီတန်တော်စင်ကြာနယ်ဟာဒီထောင်တန်းအပြစ်ပေးခံထားရတဲ့သာသနာရေးဝန်ကြီးဟောင်းဒီဦးဆန်းစင်ရဲ့တားပိုင်တဲ့ခြာနယ်ဖြစ်နေပါတယ်အဲ့တော့အဲ့ဒီခြာနယ်ကနေပြီးတော့အခုလိုမျိုးဟလာသမရရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့အရေးသားမျိုးတွေဖော်ပြတယ်ဒါကိုလည်းပြင်ကြားရေးဘက်ကနေအခုပြန်ပြီးတော့တရားစွဲဆိုမယ်ဆိုရဲပြန်အလှန်ပေါ်ဒီလိုသုံးသက်ချက်တွေရှိပါတယ်ဒီပေါ်မှာရောဆရာဘယ်လိုမြင်ပါလဲရှင
်အစွဲဖြစ်သွားပြီလေဟုတ်တယ်မလားဝန်ကြီးကိုဖမ်းနေ1013နေခြာလိုက်တယ်ဝန်ကြီးသားခြာနယ်ကိုပိတ်တယ်ဆိုတော့ဒါအစွဲဖြစ်သွားပြီအကျွန်တော်ဆိုလို့ကအပိုင်းပြည်နယ်လူမျိုးတွေလာတာပါဆင်နဲ့တိုက်ပွဲလာတရင်းလာကိုတုံးချတာပါဆင်နဲ့တိုက်ပွဲလာတရင်းလာကိုရေးယူလာပြတိုက်ပြည်နယ်လူမျိုးတွေရေးယူလာကျွန်တော်ဒီလိုခွဲခြားပြီးမြင်အဲ့ဒါအစွဲတွေနဲ့ပေါ့ဗျာကောက်ကျစ်ဆင်းတဲ့အကြံဉာဏ်တွေနဲ့ဒါမှမဟုတ်တော့အညှိုးနဲ့ဒလေသားနဲ့အဲ့ဒါလိုအရေးသားမျိုးတွေကိုကျွန်တော်တရင်းလာလောကတွေကိုဆွဲလို့မတွဲမြင်ဘူးဗျာ
ဟုတ်ကဲ့အခုနောက်ပိုင်းတွေ့လာရတဲ့အခြေအနေတချို့မှာဒီမြန်မာစာနယ်ဇင်းလောကထဲမှာဖြစ်လာတဲ့ဒီပြဿနာတွေအပြန်အလှန်တရားစွဲတာတွေတတိပေးတာတွေအထဲမှာဒီပုဂ္ဂိုလ်ရေးဆိုင်ရာတွေတော်တော်များများတွေ့လာရပါတယ်ဆိုတော့ဒီအပေါ်မှာရောဆရာမလို့သုံးသပ်ပါလို့ရှင
်အဲ့ဒါကျွန်တော်ပြောတာအဲ့ဒါရည်ရွယ်ဟာမဟုတ်တော့ဘူးဗျတို့တို့ကရေးသားဖို့ရှိတယ်တကယ်လားလောကဟာရှိကိုရှိတည်တယ် ဲ့ဒီကအခုနှုတ်ပြတ်တက်သွားအောင်ဗျာတကယ်လောကတွေမဟုတ်တကယ်နှုတ်ပြီးတော့နှုတ်ပြတ်တက်သွားအောင်ဖြစ်သွားတာဘာကြောင့်လဲဗျာဒါဟုတ်ဒီရှိနေရနေကျွန်တော်ကပြန်ပြီးဆွဲတင်နေတဲ့အနေထားကိုတော့ဘာလို့ဒီဒီကနေ့ generation နားလဲတင်နေဗျာနားလဲအောင်လဲကျွန်တော်ကကြိုးစားပြရမယ်နားလဲအောင်လဲပဲတာဝန်ရှိတဲ့လူတွေလုပ်ပြရမယ်ဗျာသူတို့ကိုလည်းရှော့ထားရမယ်အခုကပါးကိုင်းနားရိုက်ဖြစ်နေတယ်ဗျာအဲ့ဒါကြီးကတော့သိမကောင်းတဲ့ကိစ္စပဲဒီအချင်းကြီးကဒီမှာဆွဲနေတယ်ဒီကြတော့မှတခါဘသူတွေကဝင်လာကြတယ်အဲ့ဒီအတိုင်းအဝန်းကလူတွေကပဲမီဒီယာလောကမှာဝင်ပြီးပွင့်တော့နေတယ်ကြာပြီးပြီးတော့ကြာကျွန်တော်မီဒီယာလောကဘယ်လိုသွားပြီးတန့်ရှင်းတော့မှာလဲအဲ့မတန့်ရှင်းတဲ့မီဒီယာလောကဘုမမီဒီယာအထီးနဲ့မီဒီယာအထီးနဲ့မီဒီယာအထီးနဲ့ဆိုရင်တစ်ဖက်သက်ကြီးတော့လဲကျွန်တော်မပြောသေးရှင်ဘူးဗျာ
ဟုတ်ကဲ့
မီဒီယာနဲ့မီဒီယာဘက်ကလည်းညံ့တာရှိတယ်ကြာအစိုးရလည်းအစိုးရညံ့တာလည်းရှိတယ်ဒါမီဒီယာညံ့တာလည်းအစိုးရညံ့တာပို့ဆိုးတာပေါ့ဗျာ
ဟုတ်ကဲ့တော့အခုလိုမျိုးဟလာဒီအစိုးရဘက်ကလည်းအခုသတင်းသမားတွေရေးတဲ့တားတဲ့အပေါ်တွေမှာတရားစွဲဆိုတာတွေအရေးယူတာတွေရှိလာတဲ့အခြေအနေတွေဟာစာနယ်ဇင်းသမားတွေအပေါ်မှာလည်းချင်းချောက်မှုရှိလာတယ်ဆိုတဲ့သုံးသပ်ချက်တွေလည်းရှိပါတယ်။ဆရာဒီအပေါ်မှာဘယ်လိုသုံးသပ်ပါလဲရှင်
။ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဒီနေရာဒီနေ့ဒီအဆင့်ကိုရောက်လာတာဟာလက်မှတ်ကမှရောက်လာတာမဟုတ်ဘူးကြ။ဒီကြတကယ်တိုင်းပြည်ကိုတကယ်ကောင်းစားစေချင်တယ်တိုင်းပြည်တကယ်ဒီနေ့ generation ပါဝင်တော့အနာဂတ်တကယ်ဖြစ်စေချင်ကောင်းစားရဖြစ်စေချင်လို့ဆိုရင်လက်ရှိအဝရှိနေတဲ့အားလုံးကရိုးသားရမယ်ဗျ honest ပြရမယ်ဗျအဲ့တော့လူတို့ကရွေးချယ်ပြီးပြည်စီမျိုးကြီးစီရာလူအဲ့လောက်တို့ကလက်ရှိတိုက်ပြည်မှာရှိနေတာမလို့ရထားတဲ့လူတွေ even နိုင်ငံတော်သမရာကြီးညခင်နိုင်ငံတော်သမရာကြီးအသာသာခဲတော့ဆန်းစီနေနိုင်ငံတော်သမရာကြီးနဲ့မဲလုံးထောင်ဗျအလွတ်ထောင်ဗျဘာလို့ရမလဲတပြောပါပဲဗျဒီကန်ဒီဝေးကိုမသွားဘဲနဲ့အခုနပြောသလိုကိုယ့်ဟာကိုတိဆောက်လာတဲ့တိဆောက်ဖို့တိဆောင်ကြီးကိုကတော်ပါမဖြစ်ခဲ့လို့တပ်ပြီးဒီနေ့လို့ဖြစ်လာ။ဒါကျွန်တော်သုံးမှတ်ချက်ပဲလား
။ဟုတ်ကဲ့ဆရာဦးဘုတော်ကြာခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။